မြန်မာစစ်ဆေးရကိုအမေရိကန်ပြည်ထောင်စုကတန်ခတ်ရေးယူထားတဲ့2003ခုနှစ်ဥပဒေတရက်ကိုနောက်ထပ်တစ်နှစ်သက်တမ်းတိုးဖို့ Republican အထက်လွှတ်တော်မှ Mitch McConnell နဲ့ Democratic အထက်လွှတ်တော်မှ Dianne Feinstein တို့အပါအဝင်အထက်လွှတ်တော်အမတ်၄ဦးပူးတွဲပြီးမေလ26ရက်ကြာသပတေးနေ့ကအမေရိကန်အထက်လွှတ်တော်မှတင်ပြလိုက်ပါတယ်။2003ခုနှစ်ဇူလိုင်လ28ရက်နေ့မှာအဲ့ဒီတုန်းကအမေရိကန်သမ္မတ George W. Bush ကလက်မှတ်ရေးထိုးပြီးအတည်ပြုပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံလွတ်မြောက်မှုနဲ့ဒီမိုကရေစီဥပဒေလို့ဆိုရမယ် Burmese Freedom and Democracy Act ကိုသက်တမ်းတိုးပေးဖို့အဲ့ဒီအထက်လွှတ်တော်အမတ်တွေကတင်ပြထားတာပါမြန်မာအစိုးရဘော်တန်ခတ်ရေးယူထားတာကိုဘာကြောင့်တက်တန်းတိုးတင်လဲဆိုတာနဲ့ပတ်သက်ပြီး Mr. McConnell ကအထက်လွှတ်တော်ကိုတင်ပြတဲ့အထက်မှာမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိတာစစ်တပ်ကကြောတော်နောက်ခံပေးထားတဲ့ပြည်ခံပြိုးကိုယ်စားလှယ်အများစုပဲအနိုင်ရခဲ့တာခြေကံဥပဒေပြပြင်ပြောင်းလဲရေးအပါအဝင်ကိစ္စရပ်အားလုံးကိုစစ်တပ်ထောက်ခံမှုမပါဘဲလွှတ်တော်တွေအနေနဲ့ဘာမှလုပ်လို့မရတာနိုင်ငံရေးကျင်းသား2000ကျော်ကိုဆက်ပြီးအကျဉ်းချထားတာဒုက္ခသည်တွေနဲ့ပြည်တွင်းမှာအိုးအိမ်ဆွန့်ထွက်ပြေးရသူတွေသိမ်းနဲ့ချီပြီးရှိနေသေးတာမြန်မာအစိုးရနဲ့မြောက်ကိုရီးယားအကြားစီးရေးဆက်ဆံမှုတွေပိုတိုးလာတာစတဲ့အချက်တွေကိုထောက်ပြထားပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့ဘယ်လောက်လွတ်လွတ်လပ်လပ်သွားလာလုပ်ကင်ဆောင်ရွက်နိုင်တယ်လဲဆိုတာအပေါ်မှာစိုးရိမ်မှုရှိနေတာကိုလည်းမစ္စတာမက်ကွန်နယ်ကထပ်သွင်းပြောဆိုခဲ့ပါတယ်မြန်မာအစိုးရရဲ့တည်တံ့ထင်ရှားတဲ့လိုရက်တွေကြောင့်မိမိတို့အယူလုပ်တာမခံရတဲ့ကြောင်းအဲ့ဒါတွေဟာအစိုးရကဘယ်လိုအုပ်ချုပ်မယ်ဆိုတာတွေသူ့ရဲ့လူစုကိုဘယ်လိုပြုမှုဆက်ဆံမယ်ဆိုတာတွေကျန်တဲ့ကဘာကြီးနဲ့ဘယ်လိုထိတွေ့ဆက်ဆံမယ်ဆိုတာတွေနဲ့ပတ်သက်ပြီးစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်တာမဟုတ်ဘဲနိုင်ငံတကာရဲ့တန်ခတ်ရေးယူမှုအောက်ကနေရုံထွက်နိုင်ဖို့စူးစမ်းတာတသက်ပဲဖြစ်တယ်လို့အထက်လွှတ်တော်မှမက်ကွန်နယ်ကဝေဖန်ပြောဆိုပါတယ်စစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်တဲ့အထိတန်ခတ်ရေးယူမှုကိုဆက်ပြီးချမှတ်ထားတဲ့တယ်လို့မိမိယုံကြည်ကြောင်းသူကထောက်ခံတင်ပြခဲ့ပါတယ်အဲ့ဒီဥပဒေအရတန်ခတ်ရေးယူထားတာတွေထဲမှာမြန်မာနိုင်ငံကကုန်ပစ္စည်းတွေအမေရိကန်နိုင်ငံစီတင်သွင်းခွင့်ကိုပိတ်ပင်တားမြစ်တာမြန်မာခေါင်းဆောင်တွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်တာပြည်ပဆိုင်ရာဗန်ဒံငွေကြေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုငွေချေးတဲ့ကိစ္စအမေရိကန်ကမထောက်ခံရဘူးလို့တားမြစ်တာမြန်မာတာဝန်ရှိသူတွေကိုပြည်ဝင်ခွင့်ဗီဇာမပေးဖို့ကန့်သက်တာမြန်မာအစိုးရခေါင်းဆောင်တွေအတွက်ဂျားကန်လုတ်ပေးဖို့ရှိတဲ့ဗန်ငွေစည်းရင်းတွေအသုံးပြုမှုကိုကန့်သက်တာတွေပါဝင်ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့အမျိုးသားပြည်လည်ရင်ကြားစီရေးအတွက်အဓိပ္ပာယ်ပြည့်ဝတဲ့လုံဆောင်မှုတွေမြန်မာအစိုးရကမလုပ်သေးသေးဒီအရေးယူမှုတွေဆက်ရှိနေမှာဖြစ်တယ်လို့အမေရိကန်ထက်လွှတ်တော်မှ Mitch McConnell ကပြောထားပါတယ်